တင်းဆောင်မားတွေကိုတင်ဆက်ပေးပါမယ်။အရင်ဆုံးတော့ရခိုင်ပြည်နယ်အခြေအနေနဲ့ပတ်သက်တဲ့ကမ္ဘာစားနပ်ရိက္ခာအစီအစဉ်ရဲ့ဆိုရင်မှုအကြောင်းကိုတင်ပြပေးပါမယ်။မောင်တော်အကျန်းဖက်မှုကြောင့်ဒုက္ခရောက်ရတဲ့ဒေသခံပြည်သူတွေအတွက်စားနပ်ရိက္ခာမလုံမလောက်ဖြစ်လာမဲ့အခြေအနေကို WFP ကမ္ဘာစားနပ်ရိက္ခာအစီအစဉ်ကဆိုရင်မကင်းဖြစ်မိကြောင်းကုလသမဂ္ဂကပြောကြားလိုက်ပါတယ်။ဝူဒီတောင်မြို့နယ်မှာထောက်ပံ့မှုလုပ်ငန်းတွေကို WFP ကပြန်စတင်နေပြီးလုံခြုံရေးတင်းကျပ်ထားတဲ့မောင်တော်ဒေသကအကာအကွယ်မဲ့နေသူတွေကိုထောက်ပံ့ကူညီနိုင်ဖို့ WFP ကအသင်းရှိနေတဲ့အကြောင်းကုလသမဂ္ဂအတွင်းရေးမှူးချုပ်ယုံက VOA ကိုပြောပါရယ်မိုင်းအင်ဂျင်နိုင်ကအပြည့်အစုံကိုဆက်ပြီးပြောပြမှာပါရှင
်ရခိုင်ပြည်နယ်မြောက်ပိုင်းမှာမကြသေးခင်ကဖြစ်ခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုတွေပြီးကုလသမဂ္ဂလက်အောက်ခံအဖွဲ့အစည်းတစ်ခုဖြစ်တဲ့ WFP ရဲ့ကူညီထောက်ပံ့မှုအစီအစဉ်တွေပြန်ပြီးစတင်နိုင်ဖို့မြန်မာတပ်မတော်နဲ့အစိုးရဘက်ကပြန်ပြီးခွင့်ပြုခဲ့ပေမဲ့အခြေအနေတွေကိုစိုးရိမ်မကင်းဖြစ်နေရသေးပဲလို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ယုံရဲ့ပြောခွင့်ရအမျိုးသမီးက VOA ကိုအခုလိုပြောပါတယ်
The World Food Program is concerned about the potential deterioration of the food security and nutrition.
ကျန်းမာရေးမြောက်ပိုင်းမှာမကြသေးခင်ကဖြစ်ခဲ့တဲ့အကြမ်းဖက်မှုတွေကြောင့်ဒုက္ခရောက်နေတဲ့လူထုအတွက်စားနပ်ရိက္ခာနဲ့သူတို့ရဲ့အဟာရဓာတ်ဆော့ရုပ်ကျဆင်းလာမဲ့အလားအလာကို WFP အနေနဲ့စိုးရိမ်မကင်းဖြစ်မိပါတယ်။အောက်တိုဘာလ26ရက်ဗုဒ္ဓဟူးနေ့ကဘူဒီတောင်မြို့ပေါ်ကအကာအကွယ်ကင်းမဲ့နေတဲ့အိမ်တော်စုတွေထက်ကလူဦးရေ2000ကိုပုံမှန်ငွေကြေးထောက်ပံ့မှုပြန်စတင်ခဲ့ပါတယ်
။ဒါ့အပြင်စစ်တပ်ကနယ်မြေရှင်းလင်းရေးတွေလုပ်နေတဲ့ဘူးတီတောင်မောင်းတော်ဒေသမှာလက်ရှိသူတို့ရဲ့အစီအစဉ်တွေကိုပြန်ပြီးမစတင်နိုင်သေးပေမဲ့စားနပ်ရိက္ခာထောက်ပံ့ရေးအတွက် WFP ဘက်ကအဆင်သင့်ရှိနေကြောင်းပြောခွင့်ရအမျိုးသမီးကဆိုပါတယ
် The World Food Program is on standby to resume its regular distributions of food for 17,000 pregnant women, nursing mothers, and young children. ဘူးတီတောင်ဒေသမှာရှိတဲ့ကုန်ဝန်းအမျိုးသမီးတွေ
ခလေးအမိတွေနဲ့အပါအဝင်အဟာရဓာတ်ချို့တက်နေတဲ့ခလေးဦးရေစုစုပေါင်း 18,000 အတွက်အဟာရဓာတ်ပြည့်ဝတဲ့အစားအစာတွေပုံမှန်ဖြန့်ဝေတဲ့အစီအစဉ်ကိုပြန်စနိုင်ဖို့ WFP အနေနဲ့အဆင်သင့်ဖြစ်နေပါတယ်။ဒါ့အပြင်မောင်တော်မျိုးနယ်ကိုအစိုးရကသွားခွင့်ပြုတဲ့အချိန်မှာစားနပ်ရိက္ခာမလုံမလောက်ဖြစ်နေတဲ့နောက်ထပ်လူဦးရေ9000အတွက်အစားအစာတွေပုံမှန်ဖြန့်ဝေတဲ့အစီအစဉ်ကိုပြန်ပြီးစတင်ဖို့ WFP ကအဆင်သင့်ဖြစ်နေပါတယ်
။မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂဌာနကိုယ်စားလှယ်တဦးကိုမောင်တော်ဒေသအခြေအနေတွေကိုလာရောက်ကြည့်ရှုဖို့မြန်မာအစိုးရကစီစဉ်နေကြောင်းသမရယုံပြောခွင့်ရပုဂ္ဂိုလ်ကမင်းကပြောဆိုချက်အပေါ်မှာမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ်ရန်ဟီလီရဲ့သဘောထားကို VOA ကမေးမြန်းခဲ့ပေမဲ့သူကပြန်ပြီးဖြေဆိုဖို့ညှင်းဆုပ်ခဲ့ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာအခြေအနေတွေဘာတွေဖြစ်နေသလဲဆိုတာမှန်မှန်ကန်ကန်တိတိကျကျသိရဖို့ကုလသမဂ္ဂအပါအဝင်နိုင်ငံတကာအဖွဲ့အစည်းတွေကိုတွားရောက်ကြည့်ရှုခွင့်ပြုဖို့နယူးယောက်ကုလသမဂ္ဂဌာနချုပ်မှကြာတာပတိနေ့ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းရဟင်းလီကမြန်မာအစိုးရကိုတိုက်တွန်းခဲ့တာပါတစ်ဖက်မှာလည်းနိုင်ငံတကာအဖွဲ့အစည်းတွေအနေနဲ့အခြေအနေတွေကိုတွားရောက်ကြည့်ရှုနိုင်အောင်မြန်မာအစိုးရကစီစဉ်တဲ့နေရာမှာဟန်ပြပုံစံမျိုးမဟုတ်ဘဲလွတ်လွတ်လပ်လပ်စုံစမ်းခွင့်ပြုတင်ကြောင်းဝေဖန်ထောက်ပြမှုတွေရှိနေပါတယ်အော်တိုဘာလ9ရက်နေ့ကဖြစ်ခဲ့တဲ့မောင်းတော်အကြမ်းဖက်တိုက်ခိုက်မှုအပြီးအကြမ်းဖက်သူတွေကိုလိုက်လံဖမ်းဆီးတဲ့အနေနဲ့ရခိုင်ပြည်နယ်မြောက်ပိုင်းငယ်ဆက်ဒေသတစ်လျှောက်မှာနယ်မြေရှင်းလင်းရေးတွေကိုမြန်မာတပ်မတော်နဲ့ရဲတပ်ဖွဲ့ကပူးပေါင်းဆောင်ရွက်နေကြောင်းမြန်မာအစိုးရကထုတ်ပြန်ကြေညာထားပါတယ်။ဒါပေမဲ့မြန်မာတပ်မတော်ဘက်ကအပြစ်မဲ့ဒေသခံတွေအပေါ်လူခွင့်ရေးချိုးဖောက်မှုတွေရှိနေတယ်လို့ကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်တွေနဲ့နိုင်ငံတကာလူခွင့်ရေးအဖွဲ့အစည်းတွေကဝေဖန်ထောက်ပြနေကြပါတယ်။မြန်မာအာဏာပိုင်တွေဘက်ကတော့သူတို့အနေနဲ့လူခွင့်ရေးချိုးဖောက်မှုတွေမရှိဘူးလို့ညှင်းဆိုထားပြီးလူခွင့်ရေးချိုးဖောက်မှုတွေရှိခဲ့ရင်လေသူတို့ကိုယ်တိုင်အရေးယူသွားမှာဖြစ်တယ်လို့ပြောဆိုထားပါရဲ့ရှင်